This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရင်သတင်းကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်သတင်းအနေဖြင့်မိုးပြဲမြို့နယ်မှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်နဲ့ကရင်နီပြည်အဆက်မှာရှိတဲ့မိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအလွန်အကျွံအသုံးပြုနေတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။မိုးပြဲမြို့ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်စစ်ကောင်စီဘက်ကထိုးစစ်လုပ်နေတဲ့ရပ်ပေါင်း60ကျော်အတွင်မနေ့ဖေဖော်ဝါရီ5ရက်နေ့မှာလေကြောင်းကနေတိုက်ခိုက်မှုအကျဉ်းကြီးအများဆုံးလုပ်ခဲ့တယ်လို့ကရင်နီနယ်မှာရှိနေတဲ့စစ်ရေးသတင်းရင်းမြစ်အချို့ကပြောပါတယ်။မိုးပြဲမှာဖေဖော်ဝါရီလ5ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့သလိုဒီနေ့ဖေဖော်ဝါရီ6ရက်နေ့အထိစစ်ရေးတင်းမာမှုတွေရှိနေစေလို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF တာဝန်ရှိသူတွေကလည်းအတည်ပြုပါတယ်စစ်ကောင်စီဘက်ကဝိုင်းတွဲ Jet Fighter နဲ့ကင်းတောက်လေယာဉ်တွေများစွာသုံးပြီးလေကြောင်းတိုက်ခိုက်မှုတွေအကြိမ်ပေါင်းများစွာလုပ်ခဲ့တယ်လို့ဆိုပါတယ်စစ်တပ်ထောက်ခံသူတွေကတော့မိုးပြဲမြို့ကိုကရင်နီတပ်ပေါင်းစုကအင်အား1200ခန့်နဲ့ပြင်းပြင်းထန်ထန်စတင်တိုက်ခိုက်နေပြီး KNDF ထိုးစစ်ဆနေပြီလို့ရေးသားဖော်ပြနေတာတွေရှိပါတယ်စစ်ကောင်စီဘက်ကမိုးပြဲဖဲခုံပင်လောင်းလမ်းမိုင်းကိုထိန်းချုပ်နိုင်ဖို့မိုးပြဲမြို့ကိုစစ်ကြောင်းထိုးနေတာကြောင့်တော်လိုင်းတက်တွေနဲ့2024ခုနှစ်နိုဝင်ဘာလတည်းကစပြီးတိုက်ပွဲတွေအဆက်မပြတ်ဖြစ်နေရာတော်လန်ရေးတပ်တွေရဲ့ခုခံတိုက်ခိုက်မှုတွေကြောင့်စစ်တပ်ဘက်ကထိခိုက်ကြဆုံးမှုများနေတယ်လို့စစ်ရေးမှတ်တမ်းတွေအရသိရပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်နောင်ချုံမြို့နယ်ကတပြေးရေးတောင်ဖျားကိုစစ်တပ်ကလေရင်နဲ့ဘုံကျဲတာကြောင့်ဖျားကြောင်းဆောင်တွေပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ TNL သိမ်းပိုက်ထားတဲ့နောင်ချုံမြို့နယ်ကတပြေးရေးတောင်ဖျားကိုစစ်တပ်ကဒီနေ့မနက်ပိုင်းမှာလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖျားကျောင်းဆောင်တွေပျက်စီးသွားတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။သာသနိကနေရာဖြစ်ပြီး TNL တပ်တွေတက်ဆွဲထားခြင်းမရှိတဲ့အဲ့ဒီနေရာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျောင်းဆောင်နဲ့ဇေဒီထိခိုက်ပျက်စီးသွားတယ်လို့ဆိုပါတယ်။တအောင်းပြည်တမဟာနှစ်နယ်မြေမှာပါတဲ့နောင်ချုံမြို့ကတပြေးရေးတောင်ဖျားကိုစစ်ကောင်စီကဒီနေ့ဖေဖော်ဝါရီ6ရက်မနက်10:20မိနစ်အချိန်မှာ Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ TNL ကကနဦးထုတ်ပြန်ထားပြီးအသေးစိတ်အချိန်တွေကိုတော့နေ့လယ်12:00ကျော်တဲ့အထိမထုတ်ပြန်သေးပါဘူး။စစ်ကောင်စီတပ်ဟာတအောင်းပြည်အတွင်းတိုက်ပွဲဖြစ်တာမရှိဘဲပြည်သူလူထုကိုရည်ရွယ်ချက်ရှိရှိလေကြောင်းကနေလာရောက်ဘုံကျဲတိုက်ခိုက်နေတာပဲဖြစ်ပါရခင်ဗျာ။ဆက်လက်ပြီးကုတ်ခိုင်မှာကလေးငယ်လေးဦးမိုင်းနှင်မိပြီးနှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တအောင်းပြည်တပ်မဟာ9နယ်မြေကုတ်ခိုင်မြို့နယ်နမ်ဆိုင်ကျေးွာကကလေးငယ်လေးဦးဟာလက်လုံမိုင်းနှင်မိရာကနှစ်ဦးသေဆုံးပြီးနှစ်ဦးဒဏ်ရာရသွားတယ်လို့ PSLF TNL သတင်းနှင့်ပြန်ကြားရေးဌာနကပြောပါတယ်။နမ်ဆိုင်ကျေးွာကကလေးငယ်လေးဦးဟာချောင်းအတွင်းမှာ9သားဖမ်းရာကဖေဖော်ဝါရီလ2ရက်နေ့မနက်7နာရီခွဲခန့်မှာလက်လုံမိုင်းကိုနှင်မိခဲ့တာလို့ဆိုပါတယ်။သေဆုံးသွားသူတွေဟာအသက်၄နှစ်အရွယ်လွေအေးຫນွေနဲ့အသက်၅နှစ်အရွယ်မိုင်းအနိုင်တို့ဖြစ်ကြပြီးအသက်၉နှစ်အရွယ်မိုင်းထွန်းအောင်နဲ့အသက်၈နှစ်အရွယ်မိုင်းအညွတ်လာတို့ထိခိုက်ဒဏ်ရာရသွားတဲ့အတွက်ဆေးရုံပို့ထားပြီးဆေးကုသပေးနေတယ်လို့အသိပေးထားပါဗျ။ပြီးခဲ့တဲ့အောက်တိုဘာလ3ရက်နေ့တုန်းကလည်းကုတ်ခိုင်မြို့နယ်လွယ်ဆိုင်ကျေးရွာကမြို့သားတအူကျွဲရှာနေချိန်မှာ မြေမြုံမိုင်းနင်းမိပြီး6တောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ PSLF DNL သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆက်လက်ပြီးဗိုလ်ခဲမြို့နယ်မှာစစ်တပ်ကလေရင်နဲ့ဘုံကျဲတာကြောင့်အမျိုးသမီးတဦးသေဆုံးပြီးအိမ်ဆယ်လုံးပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်နီပြည်ဗိုလ်ခဲမြို့နယ်ချီကွဲ့ရွာကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်မြို့သမီးတဦးသေဆုံးပြီးအိမ်ဆယ်လုံးပျက်စီးသွားတယ်လို့ဗိုလ်ခဲ PDF ကပြောပါတယ်။အကြမ်းဖက်စစ်တပ်ဟာလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်နဲ့အမျှပြုလုပ်နေတာကြောင့်ပြည်သူလူထုအနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုကြိုတင်ကာကွယ်ဖို့နဲ့စီရေးအသည့်စီရေးသတိရှိကြဖို့ဗိုလ်ခဲ PDF ကသတိပေးထားပါတယ်။လက်ရှိမှာလဲစစ်ကောင်စီဘက်ကအင်အားတိုးချဲ့တာရိခာနဲ့စေးဝါးတွေဖြည့်တင်းတာတွေနေ့စဉ်လှုပ်ဆောင်နေတဲ့အတွက်ဗိုလ်ခဲမျိုးနဲ့အတွင်းမှာတိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီရန်ရဲလက်ပတ်နိုင်အောင်ကူညီပေးနေတဲ့ NAM CDN ဝန်ထမ်းတွေအပါအဝင်စစ်မှုရန်ဟောင်းတွေနဲ့ရက်ွက်အုပ်ချုပ်ရေးမှူးများအနေနဲ့ဗိုလ်ခဲမျိုးနဲ့အတွင်းစစ်ကောင်စီရန်ရဲလက်ပတ်မှုတွေမလုပ်ဖို့သတိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးဖက်ဒရယ်ဝင်းစတပ်ဖွဲ့အနေနဲ့စည်ရေးနဲ့နိုင်ငံရေးကိစ္စရပ်တွေမှာဝင်ရောက်ချဲလဲဆွတ်ဖက်ဖို့အစီအစဉ်မရှိဘူးလို့ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ဤပညာနဲ့ထောက်ပို့ကိစ္စရပ်တွေကိုသာတာဝန်ယူဆောင်ရွက်နေတဲ့ဖက်ဒရယ်ဝင်းစတပ်ဖွဲ့အနေနဲ့စည်ရေးနဲ့နိုင်ငံရေးကိစ္စရပ်တွေမှာဝင်ရောက်ချဲလဲဆွတ်ဖက်ဖို့အစီအစဉ်မရှိဘူးလို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဖက်ဒရယ်ဝင်းစတပ်ဖွဲ့တွေရဲ့စုဖွဲ့မှုပုံစံဟာပုံမှန်မြင်တွေ့နေကြဖွဲ့စည်းပုံတွေနဲ့ကွဲပြားနေတာကြောင့်ပြည်သူလူထုအပါအဝင်အဖွဲ့အစည်းအတော်များများကနားလည်မှုလွဲတဲ့ကြတဲ့အတွက်အခုလိုအသိပေးလိုက်တာဖြစ်ပါတယ်။တချို့တွေဆိုရင် Federal Wings ကိုတီးခြားဒဇင်ထောင်ချင်တဲ့အဖွဲ့အထိထင်မြင်လာကြတဲ့အတွက် Federal Wings တပ်ဖွဲ့တွေရဲ့ဖွဲ့စည်းပုံကိုအကြမ်းမြင်ဖော်ပြရတာလို့ဆိုပါတယ်။ Federal Wings ကဤပညာနဲ့ထောက်ပို့လို့ပြောပေမဲ့ဤပညာကိစ္စရပ်တွေကိုသာအလုံးစုံတာဝန်ယူနိုင်ပြီးထောက်ပို့ကိစ္စရပ်တွေကိုတော့ပူးတွဲထားတဲ့မိခင်တပ်ရင်းတွေကပူးတွဲတာဝန်ယူရတဲ့သဘောရှိပါတယ်လို့လည်းရှင်းပြထားပါတယ်။ Federal Wings ကိုစတင်တည်ထောင်သူတွေရဲ့မူရင်းရည်ရွယ်ချက်ဟာမြေပြင်တိုက်ပွဲဝင်နေတဲ့တော်လိုင်းတပ်ဖွဲ့တွေကိုဤပညာပိုင်းနဲ့ထောက်ကူပြုပေးနိုင်ဖို့အတွက်သာဖြစ်ပြီးစီရင်တဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ချဲလဲဆွတ်ဖက်ဖို့အစီအစဉ်မရှိတဲ့အပြင်တရားလက်နက်ကိုင်တပ်ဖွဲ့တစ်ခုအနေနဲ့ထပ်မံပေါ်ပေါက်လာစေဖို့ဆိုတဲ့စံတာလည်းမရှိဘူးလို့အသိပေးထားပါတယ်။ Federal Wings ရဲ့ဤပညာတွေကိုအသုံးချတဲ့နေရာမှာတော့တရားမျှတမှုဗတ်တော်သားတွေရဲ့ဂုဏ်သိက္ခာနဲ့ညီမျှတဲ့စီးပောင်တွေကသာအသုံးပြုနိုင်ဖို့ခိုင်မာတဲ့မူဝါဒတွေချမှတ်ထားတယ်လို့ပြောပါတယ်။NUG ကိုတိုက်ခိုက်ပြီးဒဇင်ထောင်ချင်တယ်လို့ယူဆနေသူတွေအနေနဲ့ Federal Wings ရဲ့ဖွဲ့စည်းပုံကိုကြည့်ပြီးအဖြေတစ်ခုရနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းထပ်ပြီးအသိပေးထားပါတယ်။ဘလို့ပဲဝေဖန်မှုတွေရှိနေပါစေ Federal Wings နဲ့ပူးပေါင်းတပ်ဖွဲ့တွေကတော့သက်ဆိုင်ရာဒေသတွေမှာလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြမြဲဖြစ်ပါတယ်လို့ Federal Wings တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီရေးသတင်းနေဖြင့်တံဖြူစီရဲ့ရေးလမ်းမိုင်းကစစ်တပ်စစ်စည်းရေးဂိတ်ကိုတိုက်ခတ်ရမှာစစ်သား5ဦးသေဆုံးပြီးများစွာဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ရေးမြို့နယ်အပိုင်းတံဖြူစီရဲ့ရေးလမ်းမိုင်းကကွန်းတူးရွာနဲ့နှင်းစုံကျေးရွာကြားကတရာအနီးမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်စစ်စည်းရေးဂိတ်စခန်းကိုတိုက်ခတ်ရမှာအကြမ်းဖက်စစ်သား5ဦးသေဆုံးပြီးအများအပြားဒဏ်ရာရသွားတယ်လို့မွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NMSPAD တပ်ဖွဲ့ကပြောပါတယ်။အင်အား40ခန်းနဲ့တက်ဆွဲထားတဲ့အဲ့ဒီစစ်စည်းရေးဂိတ်စခန်းကိုတော်လိုင်းတပ်ဖွဲ့တွေမနေ့ဖေဖော်ဝါရီ5ရက်မနေ့6နာရီခန့်အချိန်မှာအနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲဟာတနအိခန့်ကြာခဲ့ပြီးအကြမ်းဖက်စစ်တပ်ဘက်ကအနည်းဆုံး5ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူများစွာရှိတယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲမှာမွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSPAD တပ်ဖွဲ့ကရဲဘော်တို့အုပ်လဲမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါဗျ။တိုက်ပွဲဖြစ်ပြီးချိန်မှာအာယူတောင်မှအခြေစိုက်တဲ့အကြမ်းဖက်စစ်ကောင်စီရဲ့ခမရ343တပ်ရင်းနဲ့ခမရ989တပ်ရင်းတို့ကနေလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့ NMSPAD တပ်ဖွဲ့ကထုတ်ပြန်ထားပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ဒီမှာကတော့ຫນွေဦးမွန်ပါ။ပထမဦးစွာတင်ပြပေးမယ့်သတင်းကတော့စီရေးဆေးချုပ်ရာဒုလက်လက်နေတော့လေဝန်ကြီးဌာနများတင်ပြတောင်းခံတဲ့ဗဏ္ဍာငွေများကိုစီရင်ချုပ်ရုံးကစစ်စစ်ခွင့်ပြုနေတာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ရဲ့စီမံကိန်းဗဏ္ဍာရေးနဲ့ဤနည်းမြုပ်နှံမှုဝန်ကြီးဌာနဝန်ကြီးဦးတင်ထွန်းနိုင်ဖြေကြားတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ6ရက်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင်းပတဲ့ ပြည်ထောင်စုလွှတ်တော်တတ်မှအကြိမ်အစည်းအဝေးမှာစီမံကိန်းဗန်နာယီနဲ့ဤနည်းမြောက်နမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကအခုလိုဖြေကြားခဲ့ပါတယ်။လက်ရှိကာလမှာစီရင်စစ်ချုပ်ရာထူးလစ်လက်နေတာမှန်ပါတယ်။ကျွန်တော်တို့အနေနဲ့လည်းလစ်လက်သွားတဲ့စီရင်စစ်ချုပ်ရာထူးကိုခန့်အပ်နိုင်ရေးအတွက်တော်လိုင်းကာလအခက်ခဲတွေကြားတဲ့ကကြိုးစားဆောင်ရွက်နေပါတယ်။သို့သောစီရင်စစ်ချုပ်အစားထိုးခန့်အပ်နိုင်ခြင်းမရှိသေးတော့လဲမြို့သားညီညွတ်ရေးအစိုးရမှစီရင်စစ်ချုပ်ရုံးကတော့ဆက်လက်ပြီးလဲပတ်နေတာဖြစ်ပါတယ်။စည်းစည်းချုပ်ရုံကထုတ်ပြန်ထားတဲ့လုံထုံးလုံးနည်းများနဲ့စီမံများလည်းရှိပြီးသားဖြစ်ပါတယ်။စည်းစည်းချင်းကိုစည်းစည်းချုပ်ရုံကဝန်ကြီးဌာနအသီးသီးနေနဲ့ပထမနိုင်ငံတော်အစ်စ်နေနဲ့တင်ပြတောင်းခံရတာဖြစ်ပါတယ်။အဲ့ဒီလိုတင်ပြတောင်းခံလာတဲ့ပေါ်စည်းစည်းချုပ်ရုံကလိုအပ်တဲ့အရာများကိုဝန်ကြီးဌာနရဲ့အစိုးရများပေါင်းဆက်ပြီးတော့ညှိနှိုင်းဆောင်ရွက်ရတာဖြစ်ပါတယ်လို့ဝန်ကြီးကဆိုပါတယ်။တောင်းလင်းကာလာတွင်ရရှိဗန္နာရဲမုံငွေ90ရာခိုင်နှုန်းကျော်စီရင်တဲ့ကာကွယ်ရေးမှာအသုံးပြုပြီးအသေးစိတ်အစီအများကိုတော်လိုင်းလွန်ကာလပုံမှန်ဆွေးရလက်ထက်တွင်ရှင်းလင်းထုတ်ပြန်သွားမယ်လို့ဝန်ကြီးကပြောဆိုထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့တယန်စာတခွန်ဗနာဆိုင်ရလုံယုံဆွေးနွေးပွဲသို့ပြည်ထောင်စုဝန်ကြီးဒေါက်တာတူကောင်တက်ရောက်တဲ့သတင်းပဲဖြစ်ပါတယ်။တယန်စာတများအတွက်ခွန်ဗနာမူဝါဒများညှိနှိုင်းရေးဝင်လင်းမြင်သာမှုရှိရင်းနဲ့တော်လိုင်းရေးအတွက်ထိရောက်စွာသုံးချနိုင်ရေးတို့အတွက်ပြည်ထောင်စုအဆင့်တယန်စာတစီမံအုပ်ချုပ်မှုဖွဲ့ NBANR မှကြီးမှုရေးတရားစတာကဏ္ဍခွန်ဗနာဆိုင်ရလုံယုံဆွေးနွေးပွဲကိုဖေဖော်ဝါရီလ4ရက်နေ့နဲ့5ရက်နေ့တို့မှာကျင်းပခဲ့ပြီးပြည်ထောင်စုဝန်ကြီးဒေါက်တာတူကောင်တက်ရောက်ခဲ့ပါတယ်။ဂျာကာလာတရားစတာခွန်မူဝါဒတွေဟာလုပ်ပြီးသားများပြန်ပြင်းပြင်းရင်လို့ချိန်ဆစရာစိန်ခေါ်မှုတွေတပုံကြီးချာမှပြားလဲဆွဲတာရှင်းလဲလျှောက်တာစဉ်းစားရတာအုံနောက်ချက်စရာပါ။အရင်ဆိုရလက်ထက်ကဆိုရအကြံပေးလုပ်ခဲ့သူတွေနဲ့စီရမွန်နန်းတွေရဲ့တံမိုးမဖြစ်နိုင်တဲ့အတွေ့အကြုံကြောင့်တော့အကောင်းဆုံးနီလန်းတွေရွေးချယ်နိုင်ခဲ့တဲ့မပြီးသေးဘူးဆက်လုပ်ရအောင်ပါလို့ဝန်ကြီးဒေါက်တာတူကောင်ကဆိုပါတယ်။ခန္ဓာသို့ပြည်ထောင်စုဝန်ကြီးချုပ်ရုံမှတာဝန်ရှိသူများပါဝင် NBANR အဖွဲ့ဝင်ဝန်ကြီးဌာနများဖြစ်သည့်ပြည်ထရေးနဲ့လူမှုကြီးကြေးဝန်ကြီးဌာနကာကွယ်ဝန်ကြီးဌာနစီမံကိန်းဗန္နာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနတည်ရစားတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနနဲ့တည်ရစစ်နဲ့စွမ်းအင်ဝန်ကြီးဌာနတို့မှစုစုပေါင်း34ဦးတက်ရောက်ခဲ့ကြပြီးတော်ဝင်ရှိသူများမှသက်ဆိုင်ရာကဏ္ဍလိုက်တင်ပြဆွေးနွေးချက်များပေါ်လုံယုံဆွေးနွေးပွဲတက်ရောက်လာသူများကပြန်လည်ဆွေးနွေးအကြံပြုခဲ့ကြပါတယ်ရှင်။ဆက်လက်ပြီး6သန်းသောမြန်မာကလေးငယ်များအနေဖြင့်အဆိုရဆုံးလူသားစာနာအကြက်တဲ့ဒုက္ခနဲ့ရင်ဆိုင်နေရတယ်လို့တမတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့အကြောင်းအရာကိုတင်ပြပေးပါအောင်မယ်။ Exactly Board of the United Nations Children's Fund E 2025ခုနှစ်အတွက်ပထမအကြိမ်ပုံမှန်အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းက၆သန်းသောကလေးငယ်များအနေနဲ့အဆိုရဆုံးလူသားစာနာအကျက်တဲ့ဒုက္ခနဲ့ရင်ဆိုင်နေရကြောင်း 3.5 သန်းကဲ့သို့ပြည်တွင်းနေရဆုံးခွာသူများနဲ့33ရာခိုင်နှုန်းမှာကလေးငယ်များဖြစ်ကြောင်းစစ်တပ်နဲ့၎င်းရဲ့လက်ပါစီများကကျူးလွန်နေမစင်မချင်းပုံကျဲတိုက်ခတ်မှုများတပ်ဖြတ်ခြင်းများနဲ့ကိုယ်လက်အင်ကာချို့တဲ့ဈေးချင်းတို့ကြောင့်ကလေးငယ်များစုမှအသက်သေးဆုံးလျင်သေဆုံးသို့မဟုတ်ပါကမိဘမဲ့ဖြစ်ခြင်းသို့မဟုတ်မတန်ဆွမ်းဘဝကိုရရှိခဲ့ကြောင်းပြောကြားခဲ့ပါတယ်သူသဖြင့်စစ်တပ်ကလူနေအိမ်များစာတင်ကြောင်းများဆေးရုံများဒုက္ခသည်စခန်းများနဲ့အခြားသောအဆောက်အအုံများကိုပြစ်မှတ်ထားလေကြောင်းတိုက်ခတ်မှုမှာနှစ်စဉ်မြင့်တက်၍လာခဲ့ကြောင်း2024ခုနှစ်တနှစ်ထဲမှာပဲစစ်တပ်မှကျူးလွန်တဲ့လေကြောင်းတိုက်ခတ်မှုပေါင်း 1,315 အထိရှိခဲ့ကြောင်းထို့သောကလေးငယ်များမှာယာယီတဲစခန်းများနဲ့ဘုံခွန်ရှင်များမှာပညာသင်ကြားနေကြရကြောင်းလည်းတမတ်ကြီးကထပ်လောင်းပြောပါတယ်ရှင်စစ်ကောင်စီရဲ့ရွေးကောက်ပွဲမဖြစ်အောင်တော်လိုင်းအင်အားစုတွေစုမှုသိမ့်ပိုက်ထားတဲ့နေမြင်များစင်းကိုနိုင်ငံတကာသို့ဇက်တိုက်အသိပေးနေတဲ့အကြောင်းအရာကိုလည်းတင်ပြပေးပါအောင်မယ်ဖေဖော်ဝါရီလ6ရက်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင်းပတဲ့ပြည်ထောင်စုလွှတ်တော်တတ်တမချိန်စီဝေးမှာလူသမားဝန်ကြီးဌာနဒူဝင်ကြီးဦးကျော်နေကစစ်ကောင်စီရဲ့ရွေးကောက်ပွဲကိုဖျက်သိမ်းရန်လုပ်ငန်းစီစဉ်များကိုစုပါတယ်တော်လိုင်းအင်အားစုတွေစုမှုသိမ့်ပိုက်ထားတဲ့နေမြင်များစင်ကိုနိုင်ငံတကာသိရှိအောင်နိုင်ငံချိုင်းဝန်ကြီးဌာနဘီဘီဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနတွေဖြင့်နိုင်ငံတကာနဲ့ဆက်ဆံနေတဲ့ဝန်ကြီးဌာနတွေကနေနီလန်ပေါင်းစုံနဲ့ဆိုရမဟုတ်တဲ့ဖွဲ့စည်းတွေကိုပါသတင်းစကားပေးရမှာဖြစ်ပါတယ်။ဒါမှသာလျှင်အကြမ်းဖက်စစ်ကောင်စီကရွေးကောက်ပွဲကိုကျင်းပနိုင်စွဲမရှိဘူး။သူတို့ရဲ့ရွေးကောက်ပွဲရလဒ်ဟာအလိမ့်ညာတာဖြစ်မယ်ဆိုတာကိုဖော်ပြနေမှာဖြစ်ပါတယ်လို့ဆိုပါတယ်။ Energy နေနဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲမဖြစ်အောင်လုပ်ငန်းစီစဉ်6ရက်ချမှတ်ဆောင်ရွက်နေပြီးစစ်ကောင်စီရဲ့အတူရရွေးကောက်ပွဲသတင်းအချက်အလက်များစုဆောင်းခြင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကိုစီရေးအရဟန်တားရဲနဲ့စုမှုနယ်မြေများကျယ်ပြန့်လာအောင်ဆောင်ရွက်ခြင်းတို့လှုံ့ဆော်နေကြောင်းသိရပါတယ်ရှင်။ဆလတ်တင်ပြပေးခြင်းတဲ့တင်ကတော့စီပေးရှာမိခင်တဲ့ကလေးများအတွက်လူသားချင်းစာနာစိတ်ဖြင့်အမျိုးသားညီညွတ်ရေးအစိုးရမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးအဝန်ကြီးဌာန MOWICA ထံဂျပန်ရန်ငွေတသိန်းလှူဒါန်းတဲ့တင်ပဲဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့ပြားမှာဆီယနာရှင်ရဲ့နှိမ့်ဆက်မှုကြောင့်ဒုက္ခမျိုးစုံကြုံတွေ့နေရတဲ့စီပေးရှာမိခင်တဲ့ကလေးများအတွက် လူသားချင်းစာနာစိတ်ဖြင့်မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသငယ်ရာဝန်ကြီးဌာန MOWYCA ထံဂျပန်ရန်ငွေတသိန်းပေးအပ်လှူဒန်းပေးပါသောမြန်မာ Nationality Support Organization MNSO Osaka ဂျပန်မိသားစုအားအထူးပင်ကျေးဇူးတင်ရှိတယ်လို့ဖေဖော်ဝါရီ6ရက်မှာသတင်းထုတ်ပြန်ထားပါတယ်MNSO မိသားစုဖွဲ့ဝင်များအားလုံးလည်းပေးကင်းကြပါပြီ။နိုင်ငံအကျိုးပြည်သူအကျိုးကိုဒီထက်မကစတဲ့တဘူထမ်းရွက်နိုင်ပါစီကြောင်း MOWYCA မှစုမုံကောင်းမြတ်တာပို့တာအပ်တယ်လို့ဆိုပါတယ်ရှင်။တနင်္လာနေ့တိုင်းစစ်ဒေသမှာအစင်းမြင့် Fishman Drone တွေတက်စင်လာရေးဝေဟင်ဆိုးမိုးစီဝဲစုခံမင်းကိုကူညီထောက်ပံ့ပေးဖို့တိုက်တွန်းတဲ့တင်ကိုလည်းတင်ပြပေးကြပါသေးတယ်။တနင်္လာနေ့တိုင်းစစ်ဒေသမှာအစင်းမြင့် Fishman Drone တွေတက်စင်လာရေးဝေဟင်ဆိုးမိုးစီဝဲစုခံမင်းမှာပါဝင်ကူညီထောက်ပံ့ပေးကြဖို့ပွဲစီစဉ်သူတွေကတိုက်တွန်းထားပါတယ်။ဇိုဝါကမ်ပိန်းကိုဇန်နဝါရီလ26ရက်ကနေမတ်လ26ရက်နေ့တိကျပြုလုပ်မှာဖြစ်တဲ့အတွက်ပွဲစီစဉ်သူတွေကတိုက်တွန်းနှိုးဆော်လိုက်တာဖြစ်ပါတယ်။ဝေဟင်ဆိုးမိုးစီဝဲစုခံမင်းဟာတနင်္လာနေ့စစ်စင်ရေးဌာနအောက်မှာရှိပြီး Dragon Squad အမည်နဲ့တနင်္လာနေ့တိုင်းနေရာနဲ့မှာစစ်စင်ရေးဆောင်ရွက်နေတဲ့ True Drone လက်ရုံးတပ်ဖွဲ့ရဲ့ခံမင်းဖြစ်တယ်လို့သိရပါတယ်။ခံမင်းမှာပါဝင်လှူဒန်းလို့သူများအနေနဲ့ဝေဟင်ဆိုးမိုးစီဝဲစု Facebook page ကိုဝင်ရောက်ကြည့်ရှုပြီးမိမိတို့ရောက်ရှိရာနေထိုင်ရာနိုင်ငံလိုက်အလူငွေလက်ခံသူတွေစီမှထည့်ဝင်လှူဒန်းနိုင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ Drone တပ်ဖွဲ့အနေနဲ့တနင်္လာနေ့တိုင်းအတွင်းမှာရန်သူစခန်းသိမ်းတိုက်ပွဲ၅ကြိမ်နဲ့စစ်စင်ရေးအတွက်ပြန်တမ်းမှုအကြိမ်600ကျော်ရှိခဲ့ပြီးစစ်စင်ရေးအတွက်မှာရန်သူစစ်ကောင်စီရရှိပါဝင် 600 ကျော်ထိခိုက်သေးဆုံးအောင်ရှင်းလင်းနိုင်ခဲ့တယ်လို့ဝေဟင်ဆိုးမိုးစီဝဲစုကမ်ပိန်းကထုတ်ပြန်ထားပါတယ်။ဂျမစစ်ကောင်စီကိုတိုက်ခိုက်ချင်းမှုနေတဲ့တနင်္လာနေ့တိုင်းစစ်ဌာနဟာ NGO ဆိုရကာကွယ်ဝန်ကြီးဌာနတောင်ပိုင်းစစ်ဒေသကုကဲမှုအောက်မှာရှိပြီးတနင်္လာနေ့တိုင်းတွင်းမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တရင်6ရင်းကိုကုကဲနေတဲ့တိုင်းစစ်ဌာနလို့သိရပါတယ်ရှင်။ခုနောက်ဆုံးသတင်းကတော့ကိုရီးယားနိုင်ငံဆိုးမှာဆိုးရော်ဖြူဖြူကြောသိမ်းဖျော်ပြမဲ့သတင်းဖြစ်ပါတယ်။မလတီးရနေ့မှာကိုရီးယားနိုင်ငံဆိုးမြို့၌ဆိုးရော်ဖြူဖြူကြောသိမ်းဖျော်ပြမယ်လို့ February 6ရက်မှာ၎င်းရဲ့ Social Media ကတီးပေးဆိုထားပါတယ်။ပြပြရင်ကိုရီးယားအတွက်တချင်းလေးတွေစတောင်းလို့ရပါပြီရှင်။နှစ်ပိုင်းခွဲပြီးတင်ဆက်မှာဖြစ်ပါတယ်။တစ်ပိုင်းကို10ပုတ်ခန့်တင်ဆက်ချိန်တစ်နာရီခွဲခန့်နှစ်ပိုင်းဆိုတော့ပုံ20ခန့်စုစုပေါင်းပြပြရဲ့တကူတော့တင်ဆက်ချိန်3နာရီခန့်ကြာပါမယ်လို့ဆိုပါတယ်။ဆိုတော့ပြပြကြောသိန်းအပါဝင်တော်လန်မျိုးပညာရှင်များဟာနိုင်ငံတကာမှာလည်းဖြောပြပွဲများလှည့်လည်တည်ဆိုပြီးတော်လန်ရေးဘက်သို့ပြန်လည်စီစဉ်လျက်ရှိပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဖေဖော်ဝါရီလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာအများအပြားသားရနေပါမယ်မနက်ခင်းအပူချိန်များညှော့နေလျက်ရှိပြီးမြူအနှင်းငယ်ကျဆင်းနေတတ်ပါတယ်ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်မှာအများအပြားသားရနေပါမယ်မိုးအခြေအနေမှာတပြည်လုံးမှာအများအပြားတိမ်အနှင်းငယ်ဖြစ်ထွန်းနေပြီးတော့သားရနိုင်ပါတယ်ကချင်ပြည်နယ်မြောက်ဖျားပိုင်းဒေသများမှာအအေးပူလာပြီးတော့မိုးအနှင်းငယ်ရွာသွန်းနိုင်ပါတယ်ရွာရံရာကိုင်းတုံးကတော့90ဖြစ်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းနဲ့ AR တိုင်းတို့မှာလေဟာအရှိတောင်ပန်းမှာတိုက်ခတ်နေပြီးတော့တနအီကို10မိုင်မှ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ရှိနိုင်ပါတယ်။ရန်ကုန်တိုင်းမုဒ္ဒမာခွေနဲ့တနင်္သာရီကမ်းရိုးတန်းဘက်မှာလေဟာအရှိဘက်မှာတနအီကို9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနှင်းငယ်ရှိနိုင်ပါတယ်ခင်ဗျာ။
ဗီဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တယောဇာကဏ္ဍအစီအစဉ်မှာကဘာတိုင်ဆုံးမောင်စစ်မုံရေးသားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့ညိုမြလေးမရင်းကျင့်ခံရခြင်းလို့အမည်ရတဲ့တယောဇာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ညိုမြလေးမရင်းကျင့်ခံရခြင်းဒီရက်ပိုင်းအတော်တော်အစီငေါ်မတည့်တဲ့ဟာတစ်ခုကတော့မင်းအောင်လှိုင်ကပွဲတွေစုဖန်တီးပြီးတော့ပောက်ကရမိခွန်းတွေပြောနေတာရဲ့နိုင်ငံရေးပါတီထောင်တဲ့သူကစစ်မှုထမ်းတိုးခေါ်ဖို့တောင်းဆိုရရင်ဒီနှစ်ခုကတော့တော်တော့ကိုမထော်မနှမ်းခွေးသေးပန်းကိစ္စပဲဒေါက်တာအေးမောင်ရုပ်နဲ့မင်းအောင်လှိုင်ရုပ်ကလည်းပြောင်တောင်ကျက်တက်ဟိုနိုင်ငံရေးပါတီတွေကိုစားပြုပြီးတော့ပွဲတက်နေတဲ့ကိုကိုကြီးဆိုတဲ့ကောင်ကလည်းကျက်တက်ကြောင်တောင်ဒီရက်ပိုင်းကတော့အဲ့ဒီထိုးထိုးထောင်ထောင်တွေနဲ့ကိုအာယုံနောက်နေရတာပဲအမေမအလာကလည်းတွေ့သည်များနေရာမှာသာပောက်ကရလျှောက်ပြောနေတာခိုးတရုတ်အဖေခေါ်ပြီးတော့ MNDA နဲ့လှုပ်ထားတဲ့ဆွေးနွေးချက်ကြတော့ထုတ်ပြန်မပြောရဲဘူးသူလိုချင်တာလဲဘာမှမရရှိတဲ့တကားတွေပါဖွင့်ပေးလိုက်ရတော့သူ့ကောင်တွေလဲဂိုင်းဖြဲဝိုင်းဆဲနေကြတယ်ဆိုတော့ဘာမှထုတ်မပြောရဲဘူးဘာမှထုတ်မပြောရဲပုံထောက်တော့အခြေအနေကတော့မကောင်းဘူးပေါ့တရုတ်လုံငိမ့်ချမ်းရေးစကားပွဲပြီးတဲ့နောက် လာရှိုးကတရုတ်မျိုးလိုဖြစ်သွားတော့အတန်မထွက်ရဲတော့ဘူးလာရှိုးမှာတရုတ်နှစ်သိကူကိုတလကြအောင်လုပ်မတဲ့အဲ့လိုဆိုတော့သူဘာမှတည်င်းမထုတ်ပြန်ရဲဘူးပေါ့လေသူ့ဘက်ကခွက်ခွက်လန်ရှုံးကိုတရုတ်ကသူ့ဘက်ကိုမပါသလိုဖြစ်လာလို့လားမသိတရုတ်လုတ်ပေးတဲ့ငင်းချမ်းကြီးဆွေးနွေးပွဲကိုတော့တည်င်းမထုတ်ပြန်ဘဲနဲ့ထရန့်ယူထားတဲ့ချီပုံကိုလှမ်းဟတ်တယ်ထရန့်လက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးပြည်လဲဂျင်နာရီဘာရီပေါ့လေသူကလှမ်းပြီးတော့လုတ်တာသူကတရုတ်ကြီးရဲ့ဖနောက်ကိုသေးနဲ့သွားပန့်ဖို့ကြံတာပေါ့လေဒီရက်ပိုင်းမှာထပ်ပြီးတော့မျက်စိနောက်နားကလော်ဖြစ်တဲ့အကြောင်းတစ်ခုကတော့ကြားဖြတ်နှိမ်နှင်းရေးကိစ္စပဲကြားဖြတ်ကိုကြဲကြဲပြန့်ပြန့်နှိမ်နှင်းကြမယ်ထိုင်းကလည်းနှိမ်နှင်းမယ်ဟိုတရုတ်ကလည်းနှိမ်နှင်းမယ်အာဆီယံနိုင်ငံတွေကလည်းနှိမ်နှင်းအောင်မယ်နောက် BGF ကလည်းနှိမ်နှင်းမယ် KNU ကလည်းနှိမ်နှင်းမယ်အမယ်အန်ယူကြီးတော်နှိမ်နှင်းမဲ့တဲ့ပါလာသေးတယ်နှိမ်နှင်းမယ်လို့ပြောတဲ့သူတွေကြည်ပြီးတော့ဘာနာကလော်တာလဲဆိုရင်တရုတ်တွေကကြားဖြန့်လို့စက္ကစနဲ့ BGF ကပူးတွဲဆောက်ရှောက်လက်ခံထိုင်းကအင်တာနက်ရောရေရောမီရောစားစရာရောအစုံပို့ပြီးကြားချင်တိုင်းကြားဖြန့်ချင်တိုင်းဖြန့်ကြားချင်တိုင်းကြားဖြန့်ချင်တိုင်းဖြန့်ကြ KNU အကြီးပိုင်းတချို့ကလည်းညှိတယ်လို့လို့ရှုတ်ထားတယ်လို့လို့ဆိုတဲ့ဟာတွေကလည်းပြောနေဆိုနေကြပါတလောက်ပါနေကြလက်ခံဆောက်လုပ်ထားကြတဲ့ကြားဖြန့်ကြီးကိုအခုနှိမ်နှင်းမယ်လို့ပြောတဲ့သူတွေအားလုံးကလုတ်တဲ့သူတွေဖြစ်နေတာလေအဲ့ဒီတခုကလည်းတော်တော်နားကလော်စရာဖြစ်နေတယ်လုတ်တဲ့သူနဲ့နှိမ်နှင်းတဲ့သူကတူနေတော့ဘာကြီးလဲပေါ့နောက်ဆုံးအလုတ်မရှိလို့လာလုတ်ကြတဲ့တာမန်သူတွေပဲထိုးကြွေးခံရမယ်သဘောဖြစ်နေတယ်တရခံတွေကပဲရဲရောတရလူရောတရားသူကြီးကောလုတ်တော်မှာမဟုတ်လားဟိုတော်တော်ကြီးအဲ့လေကိုကိုကြီးကတော့သူ့ကိုစေအုပ်စုကဖင်ချလိုက်တယ်ပေါ့လေတင်ကလည်းအကြီးကြီးပေါ့ဒီကောင်တွေကဆေးရင်ပိုတန်းလန်းတဲ့ကိုကွန်တုံးလည်းမပါဘူးပေါ့မနှဲကိုကော့နေအောင်ခံခဲ့ရတယ်ပေါ့လေသူအဲ့ဒါကိုအခုထွက်ပြောပြနေတယ်စစ်သားစုဆောင်တာတိုးချက်ဖို့နိုင်ငံရေးအစုဖွဲ့တွေကပြောတယ်ဆိုတာမဟုတ်ပဲနဲ့ဟိုကောင်တွေကသတင်းလောက်ကြံတွေပေါ့လေဒါပေမဲ့အဲ့ဒါကိုလည်းတိတိလင်းလင်းနဲ့သူခင်ဗျာမငင်းရဲတယ်လို့တော်ပြီးနောက်တစ်ခါမတွေ့တော့ဘူးလို့လည်းမပြောဘူးပေါ့နော်အဲ့ဒီလိုသဘောထားကိုမထောက်ခံဘူးလို့လဲရှင်းရှင်းမပြောရဲရှာဘူးပြန်လဲတွေ့ကျင်သေးတယ်ဆိုတော့သူမမီဝင်းစင်ဒရုံးဖြစ်နေတာပေါ့လေမမီဝင်းစင်ဒရုံးဆိုတာကိုယ့်ကိုမရင်းကျင့်သွားတဲ့ကောင်ကိုပြန်တရိယာတန်းတနေတဲ့ယောဂါပေါ့ဒီအုပ်စုဘလောက်ရုပ်ကန်းတယ်ဆိုတာသူအသိဆုံးအဲ့ဒီလိုရုပ်ကန်းတဲ့ကောင်တွေစီကအမှန်တရားတို့တရားမျှတမှုတို့ကောင်းမွန်တဲ့စိတ်သဘောထားတို့ထွက်လာမဲ့ပုံတရံမျိုးနဲ့သူတို့ကသွားဆက်ဆံတယ်အခုဟိုကအစိမ့်လိုက်ချထည့်လိုက်တော့အပပပေါ့အလားလားသူလှုပ်နေတယ်အမှန်ကသူကညိုမြတွားလှုပ်တာရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပ
ါဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း149ကိုဖလော်ဒါဟန်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အလုံးမဲမင်္ဂလာပါခုတစ်ပတ်မျိုးသမီးကဏ္ဍမှာမြမပြည်သူလူလူထွေရဲ့အခက်အခဲဒုက္ခမျိုးစုံကအချိန်နဲ့မျှတစ်နေ့တစ်မျိုးသောကပေးလို့နေလာခဲ့တာလေးနှစ်ပြည့်လို့ရက်စွန်းကိုရောက်ခဲ့ရပါပြီကျမကိုယ်တိုင်နေပြည်တော်ကနေပထမဆုံးနာခိုခွင်းရခဲ့တဲ့မြင်းချံမျိုးနဲ့ငါးမိုင်အကွာမှာရှိတဲ့တလုံးမျိုးဟောင်းလေးလဲ February 1ရက်နေ့ကဘုံတန်းဆက်တနတ်တန်းကြောင့်ပြည်သူတွေသွေးပြေးကြရသလိုမျိုးဟောင်းလေးလဲမိကိုငွေမှာအမောင်ဖုံးခဲ့ရတယ်အမောင်ကတော့အလေးမရှိတဲ့မျိုးပြတွေမှာလဲတစ်နေ့လုံးတစ်နေ့စားဖြစ်နေခဲ့တာကြာပါပြီတက်တွေ့မှာဆိုရင်စကိုင်းပကနေမန္တလေးကိုကူပြီးကုန်စည်ရောက်ရတဲ့ခရမ်းကျင်သီးတဲ့ကစားလို့အမျိုးမျိုးသောပြည်သူတွေဟာဆိုလို့ရှိရင်ဆက်ကြီးသဘောမျိုးဖြင့်အနိုင်ကျင့်ခံဘဝကိုရောက်နေခဲ့ပါတယ်အသက်အရွယ်ကလည်းယနေ့အချိန်မှာအန်တယ်ရှိလှတဲ့မြမလူငယ်တွေအတွက်မိဘကနေမရှိရှိတာပေါင်းနှံချင်းကားကြလို့ငွေထုတ်နဲ့လိုက်နေရတဲ့ပေါ်တာဆွဲတဲ့အဖြစ်ကိုလည်းကြုံတွေ့နေရတယ်ခုဆိုရင်မင်္ဂလာဆောင်ဖို့ပြန်လာတဲ့တတို့သားလည်းပေါ်တာဆွဲသလိုနန်းနှင်းကိုရိတ်ခါပို့သူကိုလည်းပေါ်တာဆွဲတဲ့စစ်မဟုတ်ရဲမဟုတ်ရဲဝတ်နဲ့လက်ရဲဆက်ရဲနိုင်လာတဲ့အာနာရှင်ကျွန်းပြူဆိုတဲ့ခေတ်တဲ့ကျွန်းတပေါက်တွေပေါ့ မန္တလေးမြို့ရဲ့အဝင်းအထွက်တွေမှာစီမရှိဥပဒေမရှိပေါ်တာဆွဲငွေညှင်းကြရင်စစ်ရဲများရဲ့ခိုင်းစေချက်အပေါ်မှာတက်ရှိလူသားများကိုငွေချင်းနဲ့ရယူအသက်ကိုလည်းကာကွယ်ပေးခြင်းမရှိတဲ့စစ်မှုထမ်းဆိုတဲ့စစ်ကောင်စီလက်ထက်အနိုင်ကျင်းဤများစွာမှဆိုးရွားဆုံးလှုပ်ဆောင်မှုပါပဲလူလိုပြောရင်ပညာတတ်သည်ဖြစ်စေမတတ်သည်ဖြစ်စေအစင်းမြင့်သူဉာဏ်ရည်မြင့်သူဖြစ်သည့်အတွက်လူသားချင်းချင်းနိုင်ကျင့်နိုင်သည့်အခွင့်အရေးအမွေးကလေးကမရှိပါဘူးအခုတော့အာဏာရှင်ဆိုတဲ့ခေတ်စနစ်မှာကျမတို့ပြည်သူတွေမှာမွေးရပါလူအခွင့်အရေးတွေဆုံးရှုံးနေသည်သာမကလူစွမ်းအားအရင်းမြစ်တွေပါဆုံးရှုံးနေရပါပြီမိမိနိုင်ငံကိုချစ်တတ်ဖို့ဆိုတာချစ်တတ်အောင်လဲနိုင်ငံကောင်းဆောင်များကစွမ်းဆောင်လှုပ်ဆောင်ပေးနိုင်မှလူငယ်တွေဘဝတိုးတက်မှာဖြစ်သလိုခုလိုအာဏာယူလို့လူငယ်တွေအသက်ကိုတရေပလူစီးသလိုလိုက်လံဖန်းစီငွေညှင့်ငေးကြလို့ကတော့တိုင်းပြည်လည်းပြည့်လူငယ်တွေလည်းဘဝပြည့်ကြမှာပါပဲချို့တော်လူငယ်များရဲ့မိဘများကတော့ငွေချေးတက်နိုင်လို့ပဲဖြစ်ဖြစ်ပညာရမှာထူးချွန်လို့ပဲဖြစ်ဖြစ်ပတ်ဝန်းကျင်အတိုင်းဝိုင်းရဲ့နေထားကြောင့်ပဲဆိုဆိုတိုင်းတစ်ပါးမှာမိမိတို့ရည်တည်ချက်ဥတီချက်မဟုတ်လဲနေထိုင်နေနိုင်သူတွေအများကြီးပါတိုင်းတစ်ပါးကိုအထင်ကြီးလေးစားတယ်ဆိုတာအထင်ကြီးလေးစားလိုက်အောင်ကျမတို့နိုင်ငံသားတွေကိုလူဆိုတဲ့လူတံပိုးကိုရောင်းမစားပဲလူတံပိုးမြင့်တင်ထားပေးကြလို့ဖြစ်ပါတယ်။လေးနှစ်တာကာလအခုချိန်မှာပြည်သူတွေအတွက်အာဏာရှင်အသက်ဆက်နိုင်ဖို့ဝေရှားပေးရတဲ့အမိန့်တစ်ခုကပိုလာခဲ့တာကလွဲလို့အခုဆိုရင်ဘယ်နေရာမှာပဲကြည်ကြည်အကျင့်ပြက်ခြားစားလက်စားသူတွေများလာတယ်။ပုဂ္ဂလိကစေယုံစေကံကျောင်းများကစခရိုနီအများစုကိုလည်းငွေကြေးနဲ့လုပ်ငန်းလုပ်ပိုင်ခွင့်တွေပေးထားတယ်။ဒီလိုနည်းတွေနဲ့ပဲအာဏာရှင်ကဗန်နာငွေကိုရှာကြတယ်။ခုလိုလေးနှစ်သက်တမ်းအထိအာဏာရှင်သက်တမ်းရှိနေတာမကြရှုံးသေးတာအခုလိုငွေကြေးစည်းစိမ်မှုတွေရှိနေလို့ပါပဲ။ဒေါ်လာရေးလှုပ်တယ်ဆိုတာငွေရှိမှဖြစ်မှာပါ။ကျမတို့အစိုးရဘက်ကလည်းငွေကြေးအင်အားကိုရနိုင်ဖို့မှန်ကန်တဲ့လောင်းကြောင်းနဲ့ဗန်နာငွေကိုရှာမှာဖြစ်ပါတယ်။ပြည်သူတွေပါဝင်ကြလို့ရရှိတဲ့ငွေကြေးဆိုတာလွတ်မြောက်ခြင်းလွတ်လပ်ခြင်းတန်းတူညီမျှလူခွင့်ရေးတွေကိုကျမတို့ပြည်သူတွေရရှိခံစားနိုင်ဖို့ဖြစ်ပါတယ်။အာဏာရှင်ကတော့အာဏာရှင်စိတ်နဲ့မိမိကိုယ်ကျိုးတွက်ပဲဆိုတာကိုအဝေးကြည့်စရာမလိုပါဘူး။မြမပြည်ရဲ့အာဏာရှင်ကိုပဲကြည့်လိုက်ပါ။အမြင့်ဆုံးရာထူး၄ခုနဲ့တတန်းခုနှစ်ကြိမ်တိုးထားတဲ့ခေတ်သစ်အာဏာရှင်မှာကျမကတော့ဒီကနေ့ကလေးငယ်တယောက်မိမိအကြောင်းရာလေးမိတ်ဆက်ချင်းတမိကမြမပြီကလာတာပါဆိုတဲ့စကားလေးကကျမရဲ့နှလုံးသားကိုထိကိုက်နာကျင်စေခဲ့ပါတယ်ဒီကလေးငယ်လေးလိုမြမပြီနှံပြားမှာရှိနေကြတဲ့အနာဂတ်မဲ့နေ့ရက်တွေကလေးတွေလမ်းပြောင်းနေခြင်းကလေးတွေကိုနောက်တစ်ချိန်ကျရင်တမိတို့သားတို့ကမြမပြီကပါဆိုတဲ့ရဲရင်တဲ့စကားသံတွေပြန်လဲကြားနိုင်မှုပြည်သူတိုင်းမှာလဲတာဝန်ရှိပါတယ်အခုတပတ်မျိုးသမီးကန္နာလေးမှဤကဲ့သို့သောတည်င်းဆောင်းမလေးများကိုကောက်နှုတ်ပြီးကျမပြည်သူတွေဘလို့ပြင်ဆင်နေထိုင်ကြမယ်ဆိုတာကိုမီးမောင်းထိုးပြရင်တော်လန်ရေးဤအောင်မြင်မှုအလှကဘာကိုတိဆောက်ကြပါစို့လို့တိုက်တွန်းနှိုးဆော်လိုက်ရပါတယ်အလုံးကိုကျေးဇူးတင်ပါတယ်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.9MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်
အရေးတော်ပုံအောင်ရမည်။